ဒရှင်များရှင်ကျမတို့ဟာစာတလုံးမှာရေးမထားတဲ့စာအုပ်တုပ်ရဲ့အဖုံးကိုမကြခင်အချိန်ပိုင်းလေးအတွင်းမှာဖွင့်ကြရပါတော့မယ်အဲ့ဒီစာအုပ်ထဲမှာစာသားတွေကိုဖြည့်ရေးကြရမယ့်သူတွေကတော့ကျမတို့ကိုယ်တိုင်ပါပဲအခွင့်အလန်းလို့နာမည်ပေးထားတဲ့အဲ့ဒီစာအုပ်ရဲ့ပထမအဆုံးအခန်းကိုတော့နှစ်သစ်ကူးတဲ့နေ့ဆိုပြီးရေးမှတ်ထားပါတယ်လို့20ရာစုအင်္ဂလိပ်ကဗျာဆရာမ Edith Lovejoy Pierce ကပြောခဲ့ပါတယ်ကျမတို့တွေလည်းနောက်ထပ်နိုင်ပိုင်းအတွင်းအခွင့်အလမ်းတွေကိုဖန်တီးနိုင်မဲ့2019ခုနှစ်ရဲ့ပထမအဦးဆုံးအခန်းကိုစာရေးကြရတော့မှာဖြစ်ပါတယ်။နှစ်သစ်ရဲ့ပထမအဦးဆုံးစာမျက်နှာကိုယတခံစားတတ်ခြင်းဆိုတဲ့စာကြောင်းနဲ့ဖွင့်လှစ်ပြရစီ။ဒါကြောင့်လဲဆိုတော့ယတစာပေဆိုတာနှလုံးသားအာဟာရဖြစ်လို့ပါပဲ။လူသားတွေဟာကိုယ်ခန္ဓာအာဟာရရှိမှနေ့စဉ်လူ့ဘဝရဲ့လုပ်ငန်းဆောင်တာတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့နှလုံးသားအာဟာရပြည့်ဝပါမှချစ်တင်နာကိုချစ်တတ်မုန်းတင်နာကိုမုန်းတတ်တနာရမယ့်သူကိုတနာတတ်စာနာတတ်တဲ့စိတ်ဆွမ်းအင်တွေကိုမှန်မှန်ကန်ကန်အသုံးချနိုင်မှာဖြစ်ပါတယ်။ဒါကြောင့်လူတွေကိုနှလုံးသားအာဟာရဖြစ်တင်ပေးနေတဲ့စာရေးဆရာ၊ကဗျာဆရာ၊ဆရာမကြီးတွေရဲ့လက်ရှိကာလအပေါ်အမြင်နဲ့နှစ်သစ်အတွက်မျှော်လင့်ချက်ဆူတောင်းလေးတွေကိုစုစည်းတင်ပြလိုက်ပါတယ်။ယတစာပေကပေးတဲ့ခွန်အားဟာလောကပါဠိတရားဖြစ်တယ်လို့ရဲရဲရင်းရင်းဟစ်ကြွေးသူကတော့ကဗျာဆရာမောင်အောင်ပွင့်ဖြစ်ပါတယ်။
ရတာရောအစီအစဉ်လိုပဲအရေးကြီးတယ်။ဒါတို့ရှိမှာအခုအခက်အခဲရှင်။ရတာရောဥဒါမပေးကြ။ရတာဆန္ဒစိတ်ပဲကွာ။ဒီဟာလောကပါရတရားတစ်ခုပဲ။ဒီဟာကိုသိတဲ့အောင်ပြုတ်ဝင်အောင်သိကြအောင်မလုပ်နိုင်မကောင်းဘူးတိုက်နေတာတော့
။လူတွေရဲ့စိတ်နှလုံးကိုလိမ်မာယဉ်ကျေးလာအောင်နုညံ့တိမ်မွေ့သွားအောင်ပြုလုပ်ပေးနိုင်တဲ့ရတာစာပေရဲ့လက်တလောအခြေအနေကိုတသက်တာစာပေစုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးကအခုလိုသုံးသပ်ပြပါတယ
်။စာပေဆိုတာကတောင်ပေါ်တစ်ခုရှိတယ်ကွာ။တစ်ကပိတ်ပိုက်ချင်းသေးနဲ့နှစ်ကတို့ချက်ပြန်ပွားရေး။ကိုဘိုးကြီးဘေးကြီးဘယ်လိုတွေးသွားလို့ဘယ်လိုအာရုံခံလို့ဘယ်လိုစကလုံးကြီးဝိတ်ချေသွားလို့ဘယ်လိုအရင်ကကြီးသုံးသွားလို့လား။သိရရင်လေတို့ဘာလို့လုပ်မလဲဆိုတာတို့ချက်ပြန်ပွားအောင်လုပ်ရမှာ။လက်ရှိရှိအခုကပွေပိုက်ချင်းလေးကိုမလုံနိုင်တော့စီကားမရှိဘူးဖြစ်တယ်။ခေါင်းလုံးပွေကိုလည်းကြံကုန်လာပေါ့ကွာ။ကြံကုန်လာပေါ့။အဲဒီရသကသစ်ကိုအရေးကြီးလာပဲ။ရသကရအောင်ပုံပင်းမော်တော့ကျောင်းကစပါ။အဲဒီအားနေချက်ကကျောင်းကပြန်ပြီးတော့ဒါပြန်လုံရင်တော့
မြန်မာနိုင်ငံရဲ့ရသစာပေအခန်းကဏ္ဍမှာနှစ်ပေါင်းများစွာချုပ်ကန်ခဲ့တဲ့စာပေစီစီရေးအဖွဲ့ကြီးကိုဖျက်သိမ်းလိုက်တဲ့အတွက်ရည်သူတွေအဖို့ပြောင်းလဲတွတ်တက်မှုတချို့ရှိခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်စာဖတ်သူအင်အားကတော့လျော့ပါလာပါတယ်။လူသားဘဝအတွက်ရေးကြီးတဲ့ယတစာပေမြန်မာနိုင်ငံမှာပြန်လဲဥမော့လာရေးအတွက်နှစ်ဦးမှဆုတောင်းပေးရင်းအကြံပြုတာကတော့စာရေးဆရာမဒေါ်ဆန်းဆန်းနဲ့တာယာဝတီဖြစ်ပါတယ
်။လောလောဆယ်စာပေလောကအနေထားလေးကျင်းနှက်စရာကောင်းပါလေ။ဘာကြောင့်လဲဆိုတော့ရေးကျင်တာကိုရေးလို့ရတယ်ရေးတင်တာကိုရေးလို့ရဖို့တော့ကွဲခြားရမှာပေါ့လေ။မျိုးမျိုးသောစာအုပ်တွေထွက်နေတာပဲ။အရင်တော့ထုတ်ခွင့်မရတဲ့ဟိုမြန်မာနိုင်ငံရဲ့ပြင်ပကပုံကိုယ်ရဲ့စာအုပ်တွေဒီမှာတရားဝင်ထုတ်ခွင့်ရနေတယ်လေအဲ့တော့ intention နဲ့ဆရာကောင်းတဲ့ကာလကြီးမှာစိတ်ဆရာအားလုံးအသုံးကိုဆိုင်ရေးတင်တာကိုရေးပြီးရေးနိုင်ကြပါစေလို့ဆုတောင်းချင်တာပါမြန်မာနိုင်ငံအနေနဲ့ကတော့စာဖတ်ရှင်ရှင်ရော့ကျသွားတဲ့အခါကျတော့စာအုပ်ထုတ်ရေးလောကမှာလည်းပဲကျဆင်းနေအဲ့တော့စာရင်းများများဖတ်ဖို့လိုသလိုစာရင်းများများဖတ်နိုင်အောင်လို့စာဖတ်စင်တာလေးကြီးနော်ကဘရဟိုစာအုပ်အယောင်ဆိုင်ခန်းခန်းနာနာခန့်ခန့်ညာညာလေးဒီစာဖတ်သူများစိတ်ဝင်စားအောင်လုပ်ပေးရင်ကောင်းပါပဲလို့အဲ့ဒါလိုမျှော်လင့်တာပါလူတွေစာဖတ်ကြဖို့ပ
ါယတစာပေထဲမှာပါဝင်တဲ့အတွေ့အမြင်နဲ့ခွန်အားတွေဟာကိုယ်တိုင်သတိမထားလိုက်မိပဲစာဖတ်သူရဲ့စိတ်အတွင်းကိုစိတ်ဝင်သွားတာမျိုးဖြစ်ပါတယ်ဘဝအတွက်လိုအပ်လာပြီဆိုရင်တော့ခန္ဓာကိုယ်ထဲမှာတုံ့လောင်ထားတဲ့အဲ့ဒီအတွေ့အမြင်နဲ့ခွန်အားတွေဟာအမှားအမှန်ကိုဝေဖန်ပိုင်းခြားတတ်ဖို့အခက်အခဲကိုရင်ဆိုင်နိုင်ဖို့လူသားချင်းချင်းအကြည့်တက်မျှဝေနိုင်ဖို့အင်အားနဲ့စွမ်းအင်တွေဖြစ်လာပါတယ်။ယတစာပေကရတဲ့တန်ဖိုးကိုအဲ့ဒီလိုအသုံးချနိုင်ခြင်းအားဖြင့်အစ်စ်မြင့်လူသားတယောက်အစ်စ်မြင့်နိုင်ငံသားတယောက်ဖြစ်မှာပါလို့စာရေးဆရာမောင်တာချိုးကပြောပါတယ
်။ဆိုတော့ဗမာနိုင်ငံကိုပြန်လည်တည်ဆောက်မယ်ဆိုရင်တော့ဟိုတိုက်တွေလည်းစောက်ကြလားတွေလည်းစောက်ကြောင်းတွေလည်းစောက်ဈေးတွေလည်းစောက်တယ်လို့ပဲဖက်ဖက်ကကြာဆင်းသွားတဲ့လူတွေရဲ့စိတ်ခံစားမှုတွေပေါ့လူတို့စိတ်ပန်းဆိုင်ရာတာကြာဆင်းသွားတဲ့လေကိုညစာတရားလို့ရှင်ရစားမှုလို့ကိုတာဝန်ကိုပြီးတော့ responsibility လို့ကိုစီရင်ရှင်နေတဲ့ accountability လို့စသည်စသည်လို့ပေါ့အဲအဲ့ဒါလေးတွေပြန်လေဒီစောက်တဲ့နိုင်ငံပြန်ဖြစ်စေချင်တာပါပဲအစိုးရလည်းအခုတနေ့သားနီးပါဆိုတော့နိုင်ငံတော်ကိုတွေ့မြင်ရတဲ့ရုပ်ဝတ္ထုတွေ ဆောက်တာလည်းဆောက်ပါလို့စိတ်ကြိုးဒီဆောက်တဲ့လုပ်ငန်းတွေပေါ်ပြန်လဲဖွင့်ထားစီချင်တာပေါ့လူမျိုးတစ်မျိုးတွေ့တဲ့ဆိုတာတကြီးတဲ့အညီအညီနေတိုင်းနေနာပေါ့ကိုလေလူတွေကလည်းလုံးဝမြင်မှာဖြစ်တာအောင်အစိတ်ကိုပြောင်းဖို့ကဘာလဲကြောင့်လဲလူပညာပေါ့သူတချင်လည်းပါမယ်ယူချင်းလည်းပါမယ်ဘာဒီမှာအဓိကကြတာစာပြီးပေါ့သူကအဓိကရတာစာပြီးပေါ့ရတာစာပြီးဖတ်မှာသူကစိတ်ခံစားမှုကပြောင်းပါဦး
ောက်အသစ်ကြောယူအသစ်နားနဲ့မျက်လုံးအသစ်တွေရရှိဖို့ဖြစ်ပါတယ်လို့အင်္ဂလိပ်စာရေးဆရာကဗျာဆရာနဲ့တက္ကနပညာရှင် GH Chesterton ကပြောခဲ့ပါတယ်။ဝိညာဉ်အသစ်နားအသစ်မျက်လုံးအသစ်တွေနဲ့ဖြတ်တန်းမှသာနှိဟောင်းမှလုပ်ခဲ့တဲ့အမှားတွေကိုအမှန်တွေအသစ်တွေဖြစ်အောင်ပြောင်းလဲဖို့ကြိုးစားသင်ယူမိမှာပါပဲ။အဲ့လိုကြိုးစားသင်ယူတာဟာကိုယ့်ကိုယ်ကိုပြောင်းလဲပစ်တာတည်းမကကိုယ့်ရဲ့လူအဖွဲ့အစည်းကိုပြောင်းလဲပစ်တာလည်းဖြစ်ပါတယ်။လူအဖွဲ့အစည်းကိုကောင်းသောပြောင်းလဲခြင်းနဲ့ပြောင်းလဲနိုင်ရေးအတွက်စာရေးသားခြင်းအပြင်တဒတ်တအားပါဝင်ဆောင်ရွက်နေတဲ့ဆိုင်ဆရာမကြီးဒေါခင်ဆွေဦးရဲ့နှစ်သစ်အတွက်တောင်းညင်တဲ့စုကတော့ဒီလိုပါ
စုတောင်းနေရများလို့ဒီရအားလုံးဖိတ်ခမ်းတာပါစေနော်ဒီဘွားလည်းပြည့်စုံကြပါစေအဲ့ဒါလည်းရေးပြရတယ်စာရင်းလည်းများများဖတ်နိုင်ပါစေပေါ့
တသက်တာစာပေစုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးကတော့
ဘုံလုံးကသာဥတီရိုက်တာလေကုံတော့လောက်ဖြစ်သွားပြီအဲ့ဒီမှာအစ်စ်အစ်စ်ကလည်းမထွက်လာဘူးအဲ့တော့သာဥကြီးကအူလေလေဖြစ်နေတယ်အဲ့ဒါကြီးကိုဘယ်လိုကြံရမလို့ဆိုရဲမေကောရှေ့ရေကိုသိသိမချမ်းသာဘူးရှေ့ကောင်းပါစေလို့ဆုတောင်းပါလေ
နောက်ဆုံးအနေနဲ့တော့ကဗျာဆရာမောင်အောင်ပွင့်ရဲ့ဆုတောင်းကဗျာလေးနဲ့နှစ်သစ်ကိုကြိုဆိုလိုက်ပါရစေ
ဒီရတာတွေထုံမွန်ပြီးတော့ထာဝရငြိမ်းရမ်းတဲ့တိုင်းပြည်ကြီးကိုပြောင်းဝိုင်းဝန်းပြီးလုပ်ကြမှာအလုံးပါပါဖြစ်ပါဝင်တဲ့လူတွေရဲ့အခက်အခဲတွေကိုလည်းသိရမယ်ပြည်ုံနဲ့မကလေးဘူးကိုကြီးဖြစ်ဖြစ်ပြန်နိုင်ကိုကောင်းနေအမေနိုင်နိုင်တော့ကောင်းနေမောအပြောဥတင်မောဟုတ်နေလားအလုံးနှုတ်ဆက်ရင်ပြောပ
ါအမေနိုင်ငံတော့ကောင်းခင်ပေါ်အပြောဥတင်မောဖူးခြင်းမှာပါလိမ့်